ခုနားဆင်ကြားမှာကတော့ကြည်မေတင်ဆက်တဲ့ချစ်ကပါငယ်လေးတဲကချစ်သူများကန္တာဖြစ်ပါလေ
။တူတူမလေးတို့ရေတို့တွေလူလောကတက်ရှင်နေထိုင်တာဟာကျွန်းလေးတစ်ကျွန်းမှတူတယောက်တည်းနေထိုင်နေတာမဟုတ်ဘူးဆိုတာသတိပြုမိရဲ့လား။အခြားသူများနဲ့ပေါင်းတင်ဆက်ဆံပြီးလောကကြီးထဲမှာရှောက်လန်းနေရတာပါ။အခြားလူများနဲ့ဆက်ဆံရေးကင်းပြီးတူဒီနေထိုင်ဖို့လုံးဝမဖြစ်နိုင်ပါဘူး။ကိုနှစ်သက်သည်ဖြစ်စေမနှစ်သက်သည်ဖြစ်စေလူတွေနဲ့ဆက်ဆံရမှာပဲဖြစ်တယ်။လူအလုံးနဲ့မဆန့်ကျင်ပဲတင့်မြတ်စွာဆက်ဆံတတ်ရမယ်။လူတို့ယွန်ရှာဆက်ဆုပ်တဲ့မကောင်းတဲ့အကျင့်မကောင်းတဲ့နှုတ်ထွက်စကားမကောင်းတဲ့စိတ်ထားတွေကိုရှောင်ရှားပြီးလေးစားခင်မင်ချစ်ခင်တတ်အောင်ဆက်ဆံနေထိုင်သမှုပြုရမယ်မင်းတို့လူငယ်လေးတွေဟာလူအများချစ်တာကိုခံယူလို့တယ်ပေါ်ပူလာဖြစ်ချင်တယ်လို့ပြောရင်မမှားပါဘူးနော်လူမှုဆက်ဆံရေးကောင်းရင်လူများကခေါ်ခြင်းပြောခြင်းတိကျွမ်းခြင်းအားကိုးခြင်းမှာပဲဖြစ်တယ်ကိုယ့်အတွက်လည်းဂုဏ်ယူစရာပါပဲလောကသက်ရှင်စင်မှာနေတတူဝအမျိုးမျိုးဇယိုက်ဖုံဖုံနဲ့တွေ့ကြုံဆက်ဆံရမှာဖြစ်တယ်ဘယ်လိုလူစားမျိုးဖြစ်စေကမူမိမိကပြေလည်အောင်မိမိအတွက်အကျိုးရှိအောင်ကိုကနိုင်နိုင်နင်းနင်းကင်တွဲနိုင်အောင်ကြိုးစားရမယ်။တနည်းအားဖြင့်လူတွေကြောင်းကောင်းကောင်းသိပြီးပန်းနဲ့လိမ္မာစွာဆက်ဆံတတ်ရမယ်။တရားတဲ့ပြည့်ရဲ့ကိုတုံးခြင်းအမြောက်ကြိုက်သူကိုတရားသဖြင့်မြှောက်ပေးခြင်းအယိုသေးကြိုက်သူကိုအယိုသေးပြခြင်းအကြံဉာဏ်လက်မခံလူသူကိုဝေဖန်မှုမပြုလုပ်ခြင်းအနိုင်သာဦးစားရမှကျေနပ်တတ်သူတွေကိုမငင်းခုန်ခြင်းကိုယ့်အပြစ်ကိုမမြင်တတ်သူများကိုမပဲ့ပြင်ခြင်းတီးခံခွင့်လွတ်တဲ့သူကိုတီးခံခွင့်လွတ်ခြင်းစသဖြင့်လူလောကဆက်ဆံမှုကိုပြည့်လည်အောင်အားထုတ်ရမှာဖြစ်တယ်။မိမိနဲ့ဆက်ဆံနေသူတိုင်းနဲ့တင့်မြတ်မှုရှိဖို့လိုတယ်ဆိုတဲ့ဆောင်ပုဒ်ကိုလက်ကင်ထားလိုက်ပါ။တူတူမလေးတို့အလုတ်ခွင်တဲကိုဝင်ရောက်တဲ့အခါမှာလေလူမျိုးစုံနဲ့ဆက်ဆံရမှာဖြစ်တယ်လုပ်ငန်းခွင်မှာမိမိဟာအကြီးအကဲဖြစ်လာရင်လက်အောက်ငယ်သားတွေကိုလူလူချင်းစာနာပြီးတရားသဖြင့်ဆက်ဆံရမယ်။ဘယ်လိုက်မှုကင်းပြီးမျှတစွာဆက်ဆံရမယ်။မိမိလုပ်ဖို့ကြိုင်ပဲအချင်းချင်းဆက်ဆံရမှာလေ။တစ်ဖက်သားကိုလေးလေးစားစားဆက်ဆံပါ။ကူညီမှုလိုရင်ကိုတတ်နိုင်သမျှကူညီမှုပေးပါ။နှိတ်ချစွာဆက်ဆံပြောဆိုခြင်းဖြင့်ဆက်ဆံရေးကောင်းမွန်မှာဖြစ်တယ်။တစ်ဖက်သားကိုနှိမ်တာတွေအပြစ်တင်တာတွေကိုရှောင်ပြီးခက်ခဲတဲ့ပြဿနာကိုဆွေးနွေးပါမတိုက်ခိုက်ဘဲဖြစ်နိုင်ပွဲနည်းတွေရှာပြီးပြည့်လည်အောင်ဖြေရှင်းပါ။မိမိဆက်ဆံရေးကောင်းတယ်မိတ်ဆွေများလေးဖြစ်တယ်။မိတ်ဆွေများပြားတဲ့အကျိုးကျေးဇူးဟာတစ်ခါတည်းမှာတိတာထင်ရှားလာတတ်တယ်။ကိုရေးကိုရာပြဿနာအစရှိရဲ့လို့ကန်ဆောင်ရွက်ဆရာတွေမှာအကူအညီအမစညီပေလမ်းပြဖြစ်တတ်တယ်လို့မိကောင်းဆွေကောင်းကြောင့်လုတ်ကန်ကြံရွယ်ရာမှာအောင်မြင်ထမြောက်နိုင်တယ်။လူနဲ့လူချင်းပေါင်းသင်းဆက်ဆံရေးဟာပညာတရပဲလို့ပြောရင်မမှားပါဘူး။လူတိုင်းအပေါင်းအသင်းခင်မင်တဲ့အခြေခံများရရှိပြည့်ဝအောင်ကြိုးစားရမယ်။ဒီနည်းဟာမိမိဘဝကိုမြင့်တင်ထောက်ပံ့တဲ့နည်းမိမိဘဝကိုထိုက်တန်အောင်စေစားအသုံးချတဲ့နည်းလမ်းဖြစ်တယ်။မိမိဟာတယူတန်ညင်းခုန်တတ်တဲ့အလေးရှိမယ်ဆိုရင်လူအများကယွန်ရှာဆက်ဆုပ်မှာပဲမိမိသာတတ်တယ်လိမ္မာတယ်လို့ကိုယ့်ကိုယ်ကိုအထင်ကြီးနေရင်လူများအထင်သေးလိမ့်မယ်အချို့ကမိမိမှားနေမှန်တိတိကြီးနဲ့ဇွတ်ညင်းတတ်တယ်တစ်ဖက်သားကမပြောခြင်း၍ပြန်မပြောတာကိုပဲမိမိမှန်တယ်လို့ယူဆနေတတ်တယ်လူမှုဆက်ဆံရေးမှာဒီချက်ကိုသိသတိထားရမှာဖြစ်တယ်တူတူမလေးတို့ရေမင်းတို့မနေ့အိအားထတာနဲ့လူမှုဆက်ဆံရေးအလုပ်ကိုစလုပ်ရတာပဲဆိုတာသတိပြုမိကြရဲ့လားမိမိနဲ့အတူနေထိုင်တဲ့အဖေအမေအဖိုးအဖွားညီကိုမောင်နှမတွေမိမိကိုအားကိုးပြီးမိခိုးနေသူတွေအဆရှိရဲ့အိမ်သူအိမ်သားတွေနဲ့ပြောဆိုဆက်ဆံကြရစမြဲပါမိသားစုဆက်ဆံရေးမှာအရေးကြီးဆုံးကတော့ချစ်ချင်းမေတ္တာပဲဖြစ်တယ်အဲ့မေတ္တာကိုတစ်ဖက်သားကနားလည်စေဖို့ထုတ်ဖို့ပြရင်မိသားစုချင်းဆက်ဆံမှုကောင်းစေမှာပဲဖြစ်တယ်မိသားစုဆက်ဆံမှုမှာစကားအပြောဆိုအတုံးနှုံးအလွန်အရေးပါတယ်။စိတ်ထဲမှာမေတ္တာတွေရှိပြီးမှမေတ္တာစကားဘူးပဲပြောဆိုရမယ်။အင်္ဂလိပ်အတုံးနှုံးကတော့ I love you ဆိုတဲ့စကားလေးကို လက်သုံးစကားလေးအဖြစ်အသုံးပြုတင်တယ်။ဖေဖေကိုချစ်တယ်၊မိမိကိုချစ်တယ်ဆိုတာနှုတ်ကဖွင့်ဟပြောတဲ့အလေးအကျင့်လုပ်ပါ။မိဘကိုယိုယိုတင်နဲ့ပြောဆိုဆက်ဆံပြီးမိဘစကားကိုနားထောင်ပါ။မိဘပြောတဲ့စကားကိုကိုကဘဝင်မကြရင်လေမိမိလိုရာကိုပဲဖိမပြောပဲဆွေးနွေးတိုင်ပင်ပါ။မိဘကိုမိမိလိုရာတောင်းဆိုတဲ့အခါမှာအချိန်အခါရွေးပြီးတောင်းဆိုပါ။မိဘနားဝင်အောင်ပြေပြေလဲလဲပြောပြီးဂမူးရှူတိုးလုတ်တာမျိုးနဲ့မြိုင်းပြပါနဲ့ဒီလိုပဲကိုညီကိုမောင်နှမတွေကိုလည်းမေတ္တာရှိထားပြီးပြောဆိုဆက်ဆံပါအိမ်သူအိမ်သားအားလုံးကြီးငယ်မြီးလေးလေးစားစားပြောဆိုဆက်ဆံရင်မိသားစုနဲ့ဆက်ဆံရေးကောင်းလာမှာဖြစ်တယ်လူဟာရက်နဲ့ရွာနဲ့တရက်ွက်တဲ့နေထိုင်ရတာမို့ပတ်ဝန်းကျင်နဲ့လည်းကင်းကွာလို့မရပါဘူးရက်ွက်အလုပ်ဟာကိုယ့်အလုပ်မဟုတ်ဘူးဆိုပြီးတိတ်ရှောင်မနေပဲရက်ရည်ရွာရည်ကိစ္စမှလည်းပါဝင်ရမှာဖြစ်တယ်။ရက်ွက်တာအချင်းချင်းကူညီဆောက်ရှောက်ရိုင်းပင်ပြီးတင့်မြတ်စွာနေထိုင်ဆက်ဆံခြင်းဖြင့်မိမိပတ်ဝန်းကျင်နဲ့ဆက်ဆံရေးကောင်းလာမှာဖြစ်တယ်။အရာရာမှာကိုနဲ့နှိုင်းမရိုင်းတဲ့ကိုကိုသူများကအော်ပြောရင်မကြိုက်ညိုညင်ရင်မကြိုက်တာမို့သူတစ်ပါးကိုလည်းအော်မပြောမိရန်မညိုညင်ပဲချိုးချိုးသာသာစကားပြောဆက်ဆံရမှာဖြစ်တယ်။ခရီးအန်ဒီရဲ့ယုံကြည်လက်ခံတဲ့တမချန်းစာကတော့ကို၌သူတပားပြုစေလိုသည့်အတိုင်းသူတပားအားပြုလောလို့တွင်တင်ထားတယ်။ဒီတွင်တင်ချက်လေးဟာရိုးရိုးရှင်းရှင်းလေးပါ။ကို့ကိုသူတပားမမုန်းစေခြင်းရင်သူတပားကိုလည်းမမုန်းနဲ့။ကို့အသားမနာစေလိုရင်သူတပားကိုလည်းမနာခြင်းစီနဲ့။သူတပားရဲ့မေတ္တာလိုခြင်းကိုကလည်းသူတပားကိုမေတ္တာပြရမှာဖြစ်တယ်။သူတစ်ပါးနဲ့ဆက်ဆံရမှာကိုယ့်ကိုပြောဆိုဆက်ဆံစေခြင်းတလို့သူတစ်ပါးကိုလည်းပြောဆိုဆက်ဆံရမှာဖြစ်ပါတယ်တူတူမလေးတို့လည်းဆက်ဆံရေးကောင်းပြီးချစ်သူခင်သူတွေပေါများပါစေလို့ဆန္ဒပြုရင်ကြီးမြတ်အစီအစဉ်ကိုဒီမှာပဲရည်နာလိုက်ပါတော့မယ်ကွယ်